နျူကလီးယားကင်းနေပြီဆိုတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြားအတိတ်ပဲသတ်မှတ်ချက်ကွာခြားနေတာကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းတို့ရဲ့မေလမှာပြုလုပ်တဲ့စီစဉ်ထားတဲ့ထိပ်တီးစည်းဝေးပွဲအတင်းဆောင်ဖြစ်သွားနိုင်ခြေရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ခရစ်တီးနီးရဲ့သတင်းစာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကထိပ်တီးစည်းဝေးပွဲကမ်းလှမ်းတာကိုသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်မှာလက်ခံခဲ့ပါတယ်။အဲဒီကမ်းလှမ်းချက်ကိုကင်ဂျွန်ဝန်နဲ့ကြုံရမှာတွေ့ခဲ့တဲ့တောင်ကိုရီးယားတန်တမာတွေကသမနာဆောင်ကိုပြောပြခဲ့တာပါ။မြောက်ကိုရီးယားပေါ်အမေရိကန်ရဲ့စီးရေးချင်းချောင်းမှုကိုဖယ်ရှားပေးမယ်။ကင်အစိုးရရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးခိုင်မာတဲ့တန်တိတံကိုမြောက်ကိုရီးယားဘက်ကရှင်းလင်းစွာအတည်ပြုပါတယ်လို့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြီးအကဲချောင်ဝီယွန်းကပြောပါတယ်။ဒါပေမဲ့ဒီလမှာလုပ်ဖို့စီစဉ်ထားတဲ့ထိပ်တီးအစည်းအဝေးအလားအလာဟာနျူကလ িয়ার ကင်းမဲ့ခြင်းဆိုတာကိုဘယ်လိုအဓိပ္ပာယ်ဖွင့်လဲဆိုရပေါ့မူတည်နေပါလေ။မရီယမ်ဝက်စတာအပြီးတယ်မှာတော့တနိယယာကနျူကလ িয়ার လက်နက်များကိုဖယ်ရှားခြင်းသို့မဟုတ်တနိယယာတွင်နျူကလ িয়ার လက်နက်အသုံးပြုခြင်းကိုတားမြစ်ခြင်းလို့ဖွင့်ဆိုထားပါလေ။အခုဖြစ်ရမှာတော့မြောက်ကိုရီးယားကိုဆိုလိုတာပါ။နျူကလ িয়ার ကင်းမဲ့ရေးဆိုတာကိုအရင်ကမြောက်ကိုရီးယားအဓိပ္ပာယ်ဖွင့်ထားတာကထိန်းချုပ်မှုလေလို့သူတို့ယူဆတာလို့ဖယ်ရှားပြစ်တာပါ။အဲ့ဒီအထက်မှာကိုရီးယားကျွန်းဆွယ်မှာအမေရိကန်ကနျူကလ িয়ার နဲ့ထိလို့မိုးပြီးအကောက်ကွယ်ပေးထားတာအမေရိကန်တောင်ကိုရီးယားစစ်ဖက်မဟာမိတ်ပြုထားတာတောင်ကိုရီးယားမှာအမေရိကန်တပ်တွေချထားတာပြီးပါဝင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အမေရိကန်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြည်ပါ။နျူကလ িয়ার ကင်းမဲ့ရေးကိစ္စဟာထိပ်တီးအစည်းအဝေးမှာကင်ဂျွန်အွန်ဆွေးနွေးကျင်တဲ့ကိစ္စဖြစ်နေတယ်လို့သမ္မတထရမ့်ညှော်လင့်မထားတဲ့ကြောင်းမြောက်ကိုရီးယားနဲ့အရင်ကဆွေးနွေးပွဲတွေမှာပါဝင်ခဲ့မှုနဲ့နိုင်ငံသားရေးဌာနတာဝန်ရှိသူဟောင်း Evans Rivera ကပြောပါတယ်။
I think a very complicated situation has just gotten a lot more complicated.
တိတ်ကိုရှုပ်ထွေးတဲ့အခြေအနေတခုဟာအများကြီးပိုပြီးရှုပ်ထွေးလာပါတယ်။ဒီကကြောင့်ကတော့ရောက်ကိုရီးယားကောင်းဆောင်ကနျူကလ িয়ার ကင်းမဲ့ကိစ္စဆွေးနွေးဖို့စိတ်ဝင်စားရဲဆိုတဲ့အခြေခံအချက်ဒါမှမဟုတ်ယူဆချက်နဲ့ဆွေးနွေးဖို့လက်ခံခဲ့တာကြောင့်ပါနျူကလ িয়ার ကင်းမဲ့ဆွေးနွေးဖို့ကင်ကတကယ်တမ်းစိတ်ဝင်စားရဲဆိုတဲ့ဘလို့ထောက်ထားမျိုးမှကျွန်တော်မတွေ့ရပါဘူး။
နော်ကိုရီးယားအနေနဲ့ကသူရဲ့နျူကလ িয়ার စီစဉ်ရေးဆိုင်ရဲ့ပေါ်အာရုံစိုက်နေကြတာကလည်းလမ်းကြောင်းလွှဲပြီးသူတို့အစိုးရပေါ်အချင်းချောက်မှုလို့ယူဆတာတွေကိုအမေရိကန်ကဖယ်ရှားပေးမှနျူကလ িয়ার စီစဉ်ကိုဆွတ်လွတ်မယ်ဆိုတဲ့သတ်မှတ်ချက်မျိုးချဖို့ကြိုးစားဖို့ရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တောင်ကိုရီးယားကနေတပ်ဖွဲ့တွေရုပ်သိမ်းရေးကိစ္စဟာအမေရိကန်အတွက်လက်ခံနိုင်မရမရှိဘူးလို့အတ္တလန္တိတ်ကောင်စီကအကြီးဆုံးသူတွေဒီရောဘတ်မန်နီကပြောပါတယ်။ထိပ်တီးစည်းဝေးပွဲရဲ့ရလဒ်တွေအပေါ်ထရမ့်နဲ့ကင်းနေကြောင်းအမြင်မတူကြဘူးဆိုရင်အန်ဒမန်ရေးကြိုးပမ်းမှုတိုးတက်ရေးမှာစူးစူးရွရွထိခိုက်နေတယ်လို့ဗီဒီယိုကယူဆပါတယ်
There's a rule in diplomacy that you never agree to a summit unless you understand.
အန်ဒမန်ရေးမှာသတ်မှတ်ချက်တခုရှိပါတယ်ထိပ်တီးအစည်းအဝေးကလေကိုလိုချင်တဲ့ရလဒ်ကိုကိုယ်တိုင်ကနားလဲသလိုတစ်ဖက်ကလည်းနားလဲပြီးတော့နှစ်ဖက်လုံးလိုချင်တဲ့ရလဒ်အပေါ်သဘောတူရဲဆိုမှသာထိပ်တီးအစည်းအဝေးလုပ်ဖို့သဘောတူရမယ်ဆိုတာပ
ါနျူကလ িয়ার ကင်းမဲ့ရေးအပေါ်ထိပ်တီးအစည်းအဝေးမှာအငင်းပေါ်လာနိုင်ရေးကလေတန်တမာရေးကြိုးပမ်းမှုပြတ်သွားပြီးအမေရိကန်ကစီးရေးရလှုပ်ဆောင်မှုအလားလာတိုးလာနိုင်ခြင်းရှိတယ်လို့မန်းနင်းကသတိပေးပါတယ်။တန်တမာရေးမအောင်မြင်တော့ဘူးဆိုရင်စီးရေးနဲ့လှုပ်ဖို့အမေရိကန်မှာတောင်းဆိုလာပြီးအရှိန်ပိုရလာနိုင်ပြီးတန်တမာရေးအတန်တင်မြုပ်သွားပါလိမ့်မယ်လို့ရေဒရေးရလိလသုံးသက်ရေးဌာနကနိုင်ငံတကာရေးရအုပ်စုရဲ့ဒါရိုက်တာကင်ဂေါ့စ်ကလည်းပြောပါတယ်ခင်ဗျာ။